တရုတ်နိုင်ငံကဒီနှစ်အတွက်ကာကွယ်ရေးသုံးစစ်ကို900ရာခိုင်နှုန်းတိုးမြှင့်သုံးစစ်ကိုကျင်ညာလိုက်ပါတယ်။တရုတ်နိုင်ငံကကာကွယ်ရေးသုံးစစ်ကို100ရာခိုင်နှုန်းအောင်တိုးမြှင့်တာဒီဒီချိန်နဲ့ဆိုရင်နှစ်နှစ်ရှိသွားပြီ။2019ခုနှစ်အတွက်ကုန်သွယ်ကာကွယ်ရေးသုံးစစ်ပမာဏအတိအကျတော့နှစ်ပတ်လည်လွတ်တော်ညီလာခံကျင်းပပဲ။တနင်္ဂနွေနေ့မှာတရားဝင်ကျင်ညာမှာပါ။တောင်တရုတ်ပင်လယ်မြေမှာစစ်ဖက်ဆိုင်ရာထောက်ပို့လုပ်ငန်းတွေလုပ်နေတဲ့လူလုံကျွန်းတွေဖန်တီးနေတဲ့တရုတ်နိုင်ငံကစစ်ရာတိုးချဲ့နေတဲ့အပေါ်မှာတော့အင်းနီးချင်းနိုင်ငံတွေကတန်ရရွေလည်းကြီးထွားလာနေပါတယ်။လွတ်တော်ပြောခွင့်ရပုဂ္ဂိုလ်ဖူယင်းကတော့အင်းနီးချင်းနိုင်ငံတွေရဲ့စိုးရိမ်မှုတွေကချင်းမြင့်မရှိဘူးလို့တုံ့ပြန်ခဲ့ပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်တစ်ခုကျော်ကာလအတွင်းကမ္ဘာတဝန်းမှာစစ်ပွဲတွေပြိပခတ်တွေကြောင့်အသက်အိုးအိမ်တွေအများအများဆုံးရှုံးရတယ်လို့ဒုက္ခတွေအများပြထွက်ပြေးရတာရှိပေမယ့်ဒီထဲမှာတရုတ်နိုင်ငံရောက်ဖြစ်ရတာတစ်ခုမှမရှိဘူးလို့ပြောဆိုခဲ့တာပါ။စတူရန်ကီလိုမီတာ3000ကျော်လောက်ရှိတဲ့တောင်တရုတ်ပင်လယ်ရင်တွေက5တန်းခွက်တင်တဲ့ရေရောလောင်စာတိုက်တွေရှိကောင်းရှိနေတဲ့နယ်မြေတွေကိုတော့ဘရူနိုင်းမလေးရှားဖိလစ်ပိုင်တိုင်ဝမ်နဲ့ဗီယက်နမ်နိုင်ငံတွေကလည်းပိုင်ဆိုင်ကြောင်းပြောဆိုထားကြပါတယ်။ကမ္ဘာမှာစစ်ရာအကြီးအမားဆုံးဖြစ်တဲ့အမေရိကန်ပြည်သူကကာကွယ်ရေးသုံးစီကိုဆယ်ရာနှုတ်တုံးမြင့်သုံးဆက်ဖို့သမ္မတဒေါ်နယ်ထရမ့်ကြေညာခဲ့ပြီးရပိုက်တွေမှာပဲတရုတ်နိုင်ငံကကာကွယ်ရေးသုံးစီတုံးမြင့်မဲ့တဲ့ရင်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။